ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့နယ်ကကျေးရွာတချို့နဲ့စီဘေးဆောင်ဒေသတွေမှာတောက်သုံးရီရှားပါပြန့်လန့်မှုနဲ့ကြုံနေရပါတယ်။စားနပ်ရိက္ခာစေဝါလည်းမလုံမလောက်ဖြစ်နေချိန်မှာပို့ပြီးတော့အခက်ကြုံနေရပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မတ်တင်ကြီးထိုက်ကပြောပြထားပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့နယ်အတွင်းကကျေးရွာအတော်များများမှာပြီးခဲ့တဲ့2024ခုနှစ်ဒီဇင်ဘာလလောက်ကတည်းကတောက်သုံးရီရှားပါမှုတွေနဲ့ရင်ဆိုင်နေကြရတာပါ။အထူးသဖြင့်ဆေးဘေးဒုက္ခသည်တွေအများဆုံးနေထိုင်တဲ့ခြေရာတွေမှာတောက်သုံးရီရှားပါမှုတွေရှိနေတယ်လို့ရခိုင်ဒေသခံတဦးကပြောပါတယ်
။ရေကိုရရှိဖို့တော့ဘောနော်ခီးဝေးတော်ပြီးတော့ရေခရတာတွေပြီးတော့ဒီအဖွဲစစ်တွေကနေပြီးတော့ရေကိုဒီခွေ့ဝေပြီးတော့လှူပေးတာတွေဘောနော်အဲ့လိုမျိုးတွေထိဖြစ်နေပြီဘောနော်ရေရှားတာကဒီကံရေတွေကလည်းနောက်ကြည့်ပြီးတော့အဲ့လိုမျိုးအခြေအနေဘောနော်ကံရေတွေကလည်းတုံးမရဘူးအဲ့လိုမျိုးနေထားမှာဒီဒေသခံတွေရောဆေးဘေးရှောက်ခံကဒီဆေးဘေးရှောက်တွေရောအကုန်လုံးဒီတန်ကိုခံနေရတာဘောနော်
ပုံနှကျွန်းမျိုးနဲ့ဟာနှစ်စဉ်ရေရှားပါမှုနဲ့ရင်ဆိုင်နေရတာဖြစ်ပြီးဒီနှစ်မှာတော့ကြေးရွာတွေမှာရှိနေတဲ့ရေနဲ့နေတဲ့လူဦးရေမမျှတတာကြောင့်ရေရှားပါမှုကိုအရင်နှစ်တွေကထက်ဆော့ပြီးတော့ရင်ဆိုင်ရတာဖြစ်တယ်လို့လည်းသူကပြောပါတယ
်ဒီနှစ်မှာဒီစေဘေးချောက်လာတဲ့ဥမာကျော်စစ်တွေတို့ကနေပြီးတော့ဆေးဘေးလျှောက်လာတဲ့သူတွေတခြားပုံလကျန်မျိုးဟိုတခြားနှင်းဆက်တဲ့နေရာတွေကနေပြီးတော့ပေါ့နော်ဆေးရည်ကြောင့်ဆေးဘေးလျှောက်လာတဲ့သူတွေများတဲ့ခါကျတော့ရေကိုအရင်နှစ်တွေကတည်းပို့ပြီးတော့စုပြုံပြီးတော့သုံးရတယ်ပေါ့နော
်ရခိုင်ပြည်နယ်ကချေးရွာတော်များများမှာချေးရွာလိုက်တပိုင်းတနိုင်တူးဖော်ထားတဲ့ရေကန်တွေမှာမိုးရေကိုစုဆောင်ပြီးစောင်းတွင်းနဲ့နွေရာသီမှာခတ်ယူသုံးဆွဲကြတာဖြစ်ပါတယ်အခုနောက်ပိုင်းတွင်မှာတော့ရာသီဥတုဖောက်ပြန်တာကြောင့်အပူချိန်မြင့်တက်လာတာကျင်းရွာတွေမှာဆစ်ပြေးရှောင်ဥယေတိုးလာတာတွေကြောင့်မိုးရေတိုးလောင်ထားတဲ့ရေခံတွေရေခမ်းချောက်တာတွေစောလာနေတာဖြစ်ပါတယ်အခုလိုအခြေအနေကြောင့်လာမယ့်လတွေမှာရခိုင်ပြည်နယ်မြို့နယ်အတော်များများမှာရေရှားပါမှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့လက်ရှိကျောက်တော်မြို့မှာနေထိုင်တဲ့ရခိုင်ဒေသခံကပြောပါတယ်
စေဘေးရှောက်ဥယျာဉ်များတဲ့ခါကျတော့တချို့ရော်ဒီမှာကြာရင်ရေကကန့်သက်ဖြစ်လာတယ်ဆိုတဲ့အနေထားမျိုးကိုကျွန်တော်တို့တွေ့ရတယ်ပေါ့နော
်ရခိုင်ပြည်နယ်မှာတကြောပြန်တိုက်ပွဲတွေဆက်တင်ခဲ့ပြီးပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလကတည်းကပြည်ရင်းကုံစီစီစဉ်မှုနဲ့ကုန်းလန်းရေလန်းတွေအလုံးကိုစစ်ကောင်စီကအခုအချိန်ထိဖျက်တောက်ထားတာကြောင့်ရခိုင်ပြည်နယ်တွင်းမှာဆက်နက်ရိက္ခာစီးပွားနဲ့လူသုံးကုန်ပစ္စည်းအလုံးနီးပါးပြက်လက်မှုတွေနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်။ဒါ့အပြင်ရခိုင်တပြည်နယ်လုံးမှာငွေသားရှားပါမှုတွေရှိနေသလိုဖုန်းနဲ့အင်တာနက်လိုင်းတွေလည်းဖြတ်တောက်ခံထားရတာကြောင့်လူသားချင်းစာနာမှုအကူအညီပေးနေတဲ့လုပ်ငန်းတွေအလုံးနီးပါးရပ်တန့်နေတယ်လို့လည်းဒေသခံတို့ကပြောပါတယ်။